အတိတ်ဆက်ဝန်ဒေတာမှာသူစကန်နေချပြီးတော့သူတေသနာတွေလုပ်နေတာအများကြီးပဲသိပ္ပံပညာနဲ့ပတ်သက်ပြီးတော့ဒီတရုတ်နဲ့ပတ်သက်ပြီးတော့သူတေသနာတွေတွဲလုပ်နေတဲ့လူတယောက်အနေနဲ့ဒီတရုတ်ရဲ့ဒီအတိတ်ဒေတာသူတေသနာလုပ်ရတဲ့ပုံမှာဘယ်လိုမျိုးလဲ
ဟုတ်ကဲ့ခင်ဗျာဒီတရုတ်ရဲ့အတိတ်ကိုစိတ်ဝင်စားတယ်ဆိုတဲ့ဥစ္စာကတည်င်းနေရောမှာတကယ်ပေါ်လာတဲ့ဥစ္စာတော့2018ပေါ့နော်အခုလက်ရှိသမ္မတရှီကျင်းပင်ရဲ့ဒီတက်လာပြီးရဲ့နောက်ပိုင်းမှာဒီတောင်ပြုတ်ပင်ရဲ့ကိစ္စတွေကလည်းတော်တော်လေးတည်င်းနေနဲ့ဖြစ်လာပြီးတော့မှာကမ္ဘာလုံးကဝိုင်းပြီးကန့်ကွက်တဲ့ဟာကြီးရှိလာတဲ့အချိန်မှာပဲသူတို့ဒီပိုလမကြီးရဲ့အစီအစဉ်တွေ plan တွေပေါ်လာပြီးရဲ့နောက်2018မှာပြည်နိုင်ငံ policy ဆိုပြီးတော့ဒီကမ္ဘာလုံးကိုကျင်းပလိုက်တယ်အဲ့ဒီမှာသူပြောလိုက်တဲ့ဥစ္စာမှာဒီကမ္ဘာလုံးကပြည်ထားမိသွားတဲ့ဥစ္စာပြည်နိုင်ငံဟာအသိနဲ့နီးသောနိုင်ငံမြန်မာArctic states of your pure la ha ma de kwa long wa yin pyo la Arctic sawun ne ma shi ye nai ngan ne sawun a pye ma shi ye nai ngan so de aku chein ni tat mat tha de nei tha na myo wa lwe pyo tiyu pyo de niya Arctic ma shi ye nai ngan so de usa lat ma khan mai so yi akon lo wa yin pyo ja de paw no naw pyo tu ye di taung deuk pyin le kaisa myo Arctic ma phit la mae kaisa o belo ma lat ma khan mai ni so pyo American nai ngan dai win thana le pyin myin thana lo pyo lai de paw no ai ga ni pyo zalan ni sa la de ha lo paw no
okay အဘာကြောင့်ဒီ Arctic 7 data မှာသူသွားပြီးသူကေသနာလောက်တာပါလဲ
ဟုတ်ကဲ့ခင်ဗျာပေါ့နော် Arctic 7ကြီးမှာရေခဲတွေပျော်ပြီးတော့တင်မောလမ်းကြောင်းတွေဖြစ်လာမယ်ဒီမိုင်းတစ်လျှောက်လုံးမှာဒီ Arctic ကဘာဟိုရေခဲမရှိတဲ့အချိန်နဲ့ဒီလိုစက်မှုဖွံ့ဖြိုးတိုးတက်တဲ့ဟာမျိုးကမလုံနိုင်သေးတဲ့အခြေအနေမျိုးလို့ပြန်စားတာတွေလည်းအများကြီးရှိမယ်အဲဒါဆုံးတော့ငါးတွေအများကြီးရမယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါကဘာလို့ငါးလက်ဖမ်းတဲ့တိကဆိုတော့သူ့အတွက်ကတော့စိတ်ဝင်စားတယ်ဆိုတဲ့ဥစ္စာလက်ခံနိုင်ပါတယ်ဘာလို့လဲဆိုဂျပန်ကိုရီးယားတောင်မှတဲ့ရင်ဝင်နေဟိုမှာ non permanent member ဆိုပြီးတော့ဒီ Arctic Council ပါနေအခြေအနေမျိုးမှာရှိရဆိုတော့လေဆိုတော့လက်ခံနိုင်တဲ့အခြေအနေမျိုးမှာရှိပါတယ်ဒါပေမဲ့သူလုံနေတဲ့သူတေသနာနဲ့နောက်ဆက်တွဲပေါ့နော်ဖြစ်လာတဲ့ဥစ္စာအခု Greenland မှာဆိုရင်ဒီ Red Ark ကဘာရဲ့40ရာခိုင်နှုန်းတော့ရှိတယ်ဆိုတော့ Greenland မှာသူကစပြီးတော့တူးဖို့အတွက်စာချုပ်တွေစပြီးချုပ်လာတယ်စာချုပ်ချုပ်တဲ့အချိန်မှာလည်းတူးကတကဘာလုံးမှာလုတ်တဲ့ပုံစံအတိုင်းပေါ့နော်ဒီအစိုးရတွေကိုနောက်ွယ်ရနေဝင်ပြီးတော့အိုဘယ်လိုကောင်းလဲနိုင်တဲ့ပုံစံမျိုးတွေလောက်လာတဲ့ဟာမျိုးတွေကအားလုံးလန့်လာတဲ့အနေအထားမျိုးပါ။
Okay. ဆိုတော့ဒီတရုတ်ကဒီ Arctic 7 data ကိုဝင်လာဒီသိပ္ပံဆိုင်ရာသူတေသနာတက်တက်တယ်မဟုတ်ဘူးပေါ့နော်။ဆိုတော့တကယ်တော့တရုတ်ဒီ Arctic 7 data မှာလုပ်နေတဲ့သူတေသနာတွေနည်းနည်းပြောပြပေးပါ
။သူတို့ကတော့ပြောရရင်ဒီစီးပွားရေးအောင်မြင်လာတဲ့2000ခုနှစ်လောက်ကတည်းကစပြီးတော့တောင်တရုတ်ပင်လယ်မှာအကြီးကျယ်လုပ်တဲ့အပြင်ကိုအမေရိကကဒီအီရတ်စစ်ပွဲဒီအာဖဂန်စစ်ပွဲတွေနဲ့အလုပ်ရှုံနေတဲ့အချိန်ရုရှားကလည်းယူကရိန်းနဲ့ဒီနေတိုးကိုရင်ဆိုင်မှုအတွက်စစ်အာပြင်းတဲ့အချိန်မှာအလုပ်အလုပ်များတဲ့အချိန်မှာသူကအာတိတ်ကိုတစိမ့်စိမ့်စပြီးဝင်လာတယ်ပေါ့နော်အဲ့ဒီအချိန်မှာလည်းသူကလည်းအခုချိန်ကြည့်ရှိနေပြီးဒါစီမင်းစီကနေကိုမဖောက်ဖျက်ဘဲနဲ့နိုင်ငံရေးအရာသူဝင်ပြီးတော့ခြေလှယ်လို့ရမယ့်အနေအထားမျိုးဝင်လို့ရမယ့်အနေအထားမျိုးရှိအားနည်းတဲ့နေရာမျိုးပေါ့နော်ဥပမာပြောရရင်ဒိန်းမတ်ဒိန်းမတ်မှာဆိုရင် Greenland ကသူကပြီးကြခွဲထက်ကိုပိုင်အုပ်ချုပ်ခွင့်လုပ်ချင်ရကြတယ်။နေမြအကြီးပဲရှိတယ်။ဒါပေမဲ့လူကြီးက9000ပဲရှိတယ်။ဆိုတော့အဲ့လိုနိုင်ငံမျိုးမှာသူကအပါလေးသွားပြီးတော့စီးပွားရေးရရင်းနှီးမြှုပ်နှံမဲ့နိုင်ငံကိုတိုးတက်အောင်လုပ်ပေးမယ်။အဲ့ဒါဆိုရင်သူကဒိန်းမတ်ကနေပြီးတော့ Greenland ကခွဲထွက်မယ်ဆိုလဲအဆင်ပြေမယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်။အဲ့လိုမျိုးလေးတွေနဲ့ဝင်လာအများကြီးပါဆိုတော့ကျွန်တော်ဒီမှာဒီနောက်ဖက်မှာလည်းမြေပုံတွေပြတာရှိပါတယ်။ Norway မှာရှိတယ်၊ Finland မှာရှိတယ်၊ Greenland မှာရှိတယ်၊ Iceland မှာရှိတယ်ပေါ့နော်။အဲ့လိုအမျိုးနောက်ပြီးဆွေဒင်မှာလည်းရှိတယ်ဆိုတော့စကန်နေ9ခုလောက်ဖွင့်ထားတယ်ဒါပေမဲ့ပါမင်းနဲ့တယ်လို့တော့မဟုတ်ပါဘူးသွားလိုက်သူတေသနာဒေတာယူလိုက်ဆိုတဲ့ဟာမျိုးဒါပေမဲ့ခုနပြတဲ့မိကုန်းမှာပဲသိပ္ပံကိုအဓိကထားသလားကြည့်ပြန်တော့ဘယ်လိုခေါ်တော့သိပ္ပံစာရဲ့စာတန်းနေသူတေသနာရလက်တီထုတ်တာမှကြည့်လိုက်ရင်တိကျကအနည်းဆုံးဖြစ်နေတာတွေ့နေရတယ်ပေါ့နော်အဲ့တော့သူ့ဟာယူသားရလားဆိုတဲ့ဟာမျိုးထောက်ပြတဲ့အချက်လက်တွေလည်းဒီချိန်စာပြီးပေါ်လာနေပါတယ
်ဟုတ်ကဲ့ Arctic data ကဒီရေခဲပင်ဖုံးတဲ့ data ပေါ့နော်တရုတ်ကသူ့တေသနာလောက်ထားတဲ့အရာဆိုဒီရေခဲအရေပြောင်းနှုံးနေတိတ်မြန်လာတယ်လို့သိရပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျဒီတကယ့်ကိုကြံခဲ့တဲ့တလားနှလားလောက်ပဲထုတ်တဲ့နောက်ဆုံးထွက်တဲ့သူ့တေသနာစာတမ်းအရာဆိုရင်ကျွန်တော်တို့သိပ္ပံပညာရှင်တွေကြိုတင်ပြည့်ချက်ထားတဲ့ဟာတွေချက်ကိုအရန်ကိုမြန်တယ်ပြောရရင်ကြံခဲ့တဲ့နှစ်40ပေါ့နော်1989ကနေ2020ခုနှစ်ကြားထဲမှာနှစ်40အတွင်းမှာ4ဆလောက်အခုချိန်တိုးတက်မှုကမြန်လာတယ်ဆိုတဲ့သဘောပါရည်ရွယ်ဖောက်ပြန်လို့ကဘာကြီးပူနွေးလာလို့ရောင်းဝင်ရုံးဆုံးကရေခဲတွေပျော်တယ်။ရေခဲတွေကမြန်မြန်ပျော်တဲ့အတွက်ကြောင့်တစ်ခါပြန်ပြီးကဘာကြီးမှာရည်ရွယ်ပူပြီးဖောက်ပြန်တဲ့အပိုင်းတွေဖြစ်လာမယ်။ပြောင်းလဲမှုတွေဖြစ်လာမယ်ဆိုတဲ့ဟာတွေမှာ
ဒီရေခဲအရေပျော်နှုံးကဘလောက်မြန်တယ်လို့သူတို့တွေ့လဲ။ဘာသာတခြားဘယ်သူမှစိတ်ဝင်စားတဲ့အချိန်မှာသူကဒီ Arctic data မှာရောက်ချပြီးတော့သူ့ဒေသနာတွေလောက်တာဆိုတော့
ကျွန်တော်တို့ဒီဟိုအရာဆိုရင်ပြည်ထောင်နာရလာအရာဆိုရင်ငွေ1989ပါเนาะခုနပြောသွားတဲ့ခဏမှာပဲမာဒီမြောက်ဝင်းစုမှာရှိတဲ့ရေခဲပမာဏပေါ့เนาะတင်းလုံးမပြောတဲ့ရေခဲပမာဏဩစတြေးလျတိုက်ဒီတစ်ခုအရွယ်လောက်ရှိရပေါ့เนาะ 3.8 တန်းစကွဲမီတာရှိတယ်အဲ့ဒါကအခုကြံခဲ့တဲ့နှစ်30အတွင်းမှာပြင်နှစ်3.8အထိဆို30ရာခိုင်နှုန်းဒီဘာလောက်ကိုပျော်ချသွားတဲ့ဆိုတဲ့သဘောပါအဲ့တော့အဲ့ဒီနှုန်းကလည်းဆက်ပြီးတက်နေအောင်ပါပါအခုဆိုရင်2050ကတကယ် critical ပေါ့เนาะအရန်ကိုပျော်တဲ့ဟာအရန်များပါမယ်ဆိုတဲ့ဒီမှန်ထားရှိပါတယ်အဲ့တော့အခုလက်ရှိမှာကိုပဲနေရာဒီမှာ3လလောက်တမောတွေဖြတ်လို့ရတယ်ပေါ့နော်အရင်တော့ဘယ်လိုမှဖြတ်လို့မရတဲ့ဟာကိုပုံမှန်ကုန်တင်တမောတွေဖြတ်လို့ရတဲ့အခြေအနေလောက်ဖြစ်လာတဲ့ဥစ္စာကနောက်15နှစ်နေတော်တော်များများကိုဖြတ်လို့ရမယ်ဆိုတဲ့ဟာမျိုးကလည်းစီးပွားရေးအရာပေါ့နော်အားလုံးစိတ်ဝင်စားတဲ့အဓိကအချက်တစ်ခုပ
ါအခုတရုတ်ကဒီ Arctic 7 data မှာအဓိကလုပ်နေသူ Antarctic data ဒီတောင်ဝင်းရိုးစွန်းဘက်မှာရောသူသွားပြီးတော့သူတည်တနာလောက်တာတွေမျိုးရှိပါလ
ားဒီမေကွန်းကအဓိကအချက်ပဲပေါ့နော်တရုတ်ကဘာကြောင့်မြောက်ရိုးစွန်းမှာအရန်ကိုအရင်စိုက်ရတယ်ဆိုတောင်ဝင်းရိုးစွန်းက1959ခုနှစ်မှာပဲပြောရရင်တရုတ်ကွန်မြူနတီပါတီအာဏာစရပြီးပြည်နိုင်ငံလုံးကိုစပြီးတော့ချိန်သိမ့်နိုင်တဲ့အချိန်မှာပဲသူကစီးရင်ပိတ်လိုက်တယ်။နေမီတောင်းဆိုခွင့်ဘလူးမှမပေးတော့ပါဘူးဆိုပြီးတော့အားလုံးသဘောတူလိုက်တယ်။အဲ့မှာငကူရှိပြီးသားလူတွေပေါ့နော်လက်ဦးထားတဲ့လူပေါ့။ပြီးတော့1980လဲကြာရောတောင်ဝင်းရိုးစွန်းမှာအန်တာတစ်ဒေသမှာဒီတတ်တုရှာခွေပြည်ဇာတ်ရှာခွေအားလုံးကိုပိတ်ပင်တားမြစ်လိုက်ပြီးတော့သိပ္ပံသူဒေသနာနဲ့ဒီဟိုငင်းချိုင်းရဲ့အတွက်ပဲလောက်ကြရမယ်ဆိုပြီးတတ်မှတ်လိုက်တဲ့ဒီကတရုတ်ကသူတည်တနာကိုတော့မှသူများမြေပေါ့ပေါ့။ကြားမှတ်မိတဲ့လောက်ကတော့ဩစတြေးလျရဲ့မြေပေါ့ပါ။ငှားပြီးတုံးတယ်ဆိုတဲ့ပုံစံမျိုးပဲကြားဘူး။သူ့မှာကိုယ်ပိုင်မြေတော့မရလိုက်။အဲ့ဒါအဲ့အတွက်ကြောင့်မှန်လို့လေအာတိတ်မှာကသူ့အတွက်ကအခွင့်အရေးကဒီကဘာမြေကြီးပေါ်မှာသူရစရာမြေကြီးကဒါနောက်ဆုံးပဲ။နောက်ဆုံးအခွင့်အရေးမှန်လို့အရန်ကိုလိုချင်တယ်စူးစမ်းနေတယ်လို့ပဲယူဆရပါတယ
်။ဒေါက်တာမူးကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။